နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အနေနဲ့အမှုအလုံးကိုနေပြည်တော်မှာရင်ဆိုင်ရမယ်လို့သူရှင်းနေကပြောလိုက်ပါတယ်ဒေါက်ဆန်းစုကြည်ကိုအားဒီလိုက်စားမှုနဲ့မန္တလေးမှာဆွဲထားတဲ့အမှု၄ခုကိုလာမယ့်အောက်တိုဘာ၁ရက်ကနေစပြီးလက်ရှိကြားနာနေတဲ့နေပြည်တော်မှာစစစ်မှာပါလို့သူရှင်းနေတရားလွှတ်တော်ရှင်းနေကြီးဦးခမောင်စောက VOA ကိုပြောလိုက်ပါတယ
်အမှုမှုတွေလို့ပေါ့ဗျာနော်စောက်ကြနေတပါချာကိုဒီမှုစလုံးခေါ်တာပေါ့တက်နေရတဲ့စိတ်တော်တော်များများတက်နေရအတူတူပဲဖြစ်နေမှာကြာနော်ဆက်တခါလေးဟိုလုံးလို့ရအောင်ဆက်လို့နေတူပါလားဘူးနေရယ်ဟိုရယ်ဒေါ်သာရှိဒေါ်သာရှိကြီးမရကဘူးနေရောက်ကမျိုးအောင်လို့တွေးတာဟာလေတပူပ
ါအဲ့ဒီလိုက်စားမှုတက်ချေဥပဒေပုံမှန်55နဲ့ဒေါ်ဆန်းစုကြည်ကိုမန္တလေးတိုင်းဒေသကြီးတရားလွှတ်တော်မှာစစ်ကောင်စီကအခုလိုအမှု၄ခုနဲ့ဆွဲခဲ့တာဖြစ်ပြီးဒီမှုတွေကိုနေပြည်တော်မှာပြောင်းရွှေ့ဆဆွေးဖို့အခုခွင့်ပြုလိုက်တာဖြစ်ပါတယ်ဒီအတွက်နှစ်ပတ်တစ်ခါတောက်ကြနေတိုင်းမန္တလေးတိုင်းဒေသကြီးတရားလွှတ်တော်တရားသူကြီးကနေပြည်တော်မှာလာစစ်ပေးမှာပါမန္တလေးမှာဖွင့်ခဲ့တဲ့အားဒီလိုက်စားမှုတွေထဲမှာရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းစီကအမေရိကန်ဒေါ်လာ6သိန်းနဲ့အကယ်ဒမီခောက်ရွှေ9ပိတ်သာ3ချိန်ခွဲခဲ့ရတဲ့ဆိုတဲ့ဆဆွဲမှုတစ်ခုနဲ့ဒေါ်ခင်ကြီးဖောင်ဒေးရှင်းနဲ့ပတ်သက်တဲ့သုံးမှုပါဝင်ပါတယ်ရန်ကုန်မှာဖွင့်ခဲ့တဲ့နိုင်ငံတော်လှည့်ဝက်ပေါ်ကြားမှုကိုလည်းနေပြည်တော်သီးသန့်တရားခုံရုံးမှာစစ်ဆေးမှာဖြစ်ပါတယ်ခင်ဗျာ